တော်တာရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့လေယာကဏ္ဍမှာအရင်အင်းငွေများပြားလာဖို့အရင်ကရှိခဲ့ဘူးတဲ့အထူးပြုကုမ္ပဏီလိုမျိုးတွေကိုပြန်လည်ထူထောင်သင့်တယ်ဆိုတဲ့အကြောင်းတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍမတိုးတက်ရခြင်းရဲ့အကြောင်းရင်းတွေအများကြီးတဲကအဓိကအကြဆုံးအခြေခံတစ်ချက်ကိုပြောပါဆိုရင်အရင်အင်းငွေနှဲပါလွန်ခြင်းပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးပထမဆုံးအနေနဲ့တောင်သူတွေရဲ့အနေအထားကိုကြည့်ရအောင်ပါလေယာလုပ်ငန်းအတွက်တောင်သူတွေကိုလေယာဖွံ့ဖြိုးရေးပံကချီးပေးတဲ့ချင်းငွေပမာဏကမလုံလောက်တဲ့အပြင်အကန့်အသတ်နဲ့ပဲရနေပါတယ်။ဒါကြောင့်တောင်သူအားလုံးလိုလိုကပြင်ပကနေအတိုးကြီးချင်းငွေယူပြီးအလုပ်လုပ်ကြရပါတယ်။ဒီအနေအထားမှာပြီးခဲ့တဲ့နှစ်လောက်ကစပြီးတစ်လကိုငွေ130ဒွန်းနဲ့တောင်ငွေချိမဲ့သူကနည်းလာတဲ့အတွက်အတိုးကြီးချင်းငွေရဖို့တောင်တောင်သူတွေတော်တော်လေးလုံပန်းကြရပါတယ်။အတိုးကြီးချင်းငွေမယူဘဲလဲမြေကိုဗန်းမှာပေါင်ပြီးအရင်နည်းရှာဖို့ကိစ္စကလည်းလက်တလုံးမှာအကောင့်ထဲမဖော်နိုင်သေးပါဘူးစံစဘာအသင်းဥက္ကဋ္ဌဟောင်းပိုင်တဲ့ဘဏ်ကနည်းနည်းပါးပါးအပေါင်ခံတာကလွဲရင်ဘယ်ဘဏ်ကမှလဲပေါင်မခံကြသေးပါဘူးဒါကြောင့်အတိုးကြီးချင်းငွေယူတာကလွဲပြီးတောင်သူတွေအတွက်အခြားနည်းနဲ့အရင်နည်းရနိုင်စရာမရှိသေးပါဘူးနောက်တစ်ချက်တင်ပြချင်တာကတော့ပြည်တွင်းလုပ်ငန်းရှင်တွေရဲ့လေယာစိုက်ပျိုးရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမှုအခြေအနေအတိုင်းတာပါပြည်တွင်းကလုပ်ငန်းရှင်တွေအနေနဲ့လေယာစိုက်ပျိုးရေးလုပ်ငန်းမှာအစပျိုးပြီးရင်းနှီးမြှုပ်နှံမှုလုပ်ဖို့စိတ်ဝင်စားမှုတော်တော်လေးနှေးပါကြပါတယ်။မီယိုဖလာအနေနဲ့အရင်ကတည်းကဆန်ဆက်စီဆက်တီးနှံအယောင်းဝယ်လုပ်နေကြတဲ့သူတွေကလွဲရင်လူသစ်တွေကမလုပ်ချင်ကြပါဘူး။ဒါနဲ့ပတ်သက်ပြီးလုပ်ငန်းရှင်တချို့နဲ့မေးမြန်းဆွေးနွေးကြည့်တဲ့အခါပြောကြတာကလက်ရှိဈေးကွက်အခြေအနေအရအကျိုးမြတ်ကမသေးကြတာရဲ့နောက်ပြီးဈေးကွက်ကမောက်ကမဖြစ်ရင်ဆုံးရှုံးဖို့ကပိုများတာတွေရဲ့အကြောင်းဖြစ်ပါတယ်။ကိုယ်တိုင်ရင်းနှီးမြုပ်နှံတာမဟုတ်ပဲတောင်သူလယ်သမားတွေကိုအရင်အင်းငွေထုတ်ချီးဖို့ကြတော့လေငွေပြန်မဆက်ရင်ကင်တွေပြေရှင်းလို့ရတဲ့ဥပဒေတွေခိုင်ခိုင်မာမာမရှိတာကြောင့်မလုပ်ရဲကြတာဖြစ်ပါတယ်အခုတင်ပြခဲ့သလိုမျိုးပြည်တွင်းအနေအထားအရလေယာလုပ်ငန်းတွေကိုငွေကြေးအရင်းအင်းတွေပို့ပြီးစီးဝင်လာဖို့ခက်ခဲနေသလိုနိုင်ငံသားရင်းနှီးမြုပ်နှံမှုအနေနဲ့လည်းဝင်လာဖို့အလားအလာအရန်အားနည်းနေပါသေးတယ်နိုင်ငံသားရင်းနှီးမြုပ်နှံမှုတွေကိုစတင်ခွင့်ပြုခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကနေအခုအချိန်အထိစိုက်ပျိုးရေးလုပ်ငန်းနယ်ပယ်တွေကိုနိုင်ငံသားရင်းနှီးမြုပ်နှံမှုစီးဝင်တဲ့ပမာဏကအရန်နှေးပါပါတယ်လက်ရှိအခြေအနေအရရရလဲမြန်မြန်ဆဆဝင်လာဖို့လုံးဝမျှော်လင့်လို့မရသေးပါဘူးအခုဒီဆောင်မမှာဆက်လက်တင်ပြကျင်တာကလေယာလုပ်ငန်းတွေကိုငွေအရင်းနှီးတွေပိုရောက်လာအောင်လက်ရှိအခြေအနေမှာဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းပါပဲလက်တွေမှာအစိုးရချင်းငွေကလည်းလုံလောက်အောင်တိုးလာစရာမရှိသလိုဘဏ်မှာအပေါင်ခံဖို့ကိစ္စကလည်းဖြစ်နိုင်ခြင်းနေပါတယ်ဒါပေမဲ့ဖြစ်နိုင်စရာလမ်းကြောင်းတစ်ခုကတော့လွန်ခဲ့တဲ့ဆယ်စုနှစ်တစ်စုလောက်ကပေါ်ပေါက်ခဲ့မှုတဲ့အထူးပြုကုမ္ပဏီလိုဟာမျိုးတွေကိုပြန်လည်ပေါ်ပေါက်လာအောင်လုပ်ဖို့ပါပဲ။နာကိမုံတိုင်းကာလနောက်ပိုင်းကနေ2011ခုနှစ်ဝန်းကျင်လောက်အထိစံစဘာအထူးပြုပဲမျိုးစုံအထူးပြုဆိုပြီးကုမ္ပဏီတွေအချိန်တို့အတွင်းမှာအများအပြားပေါ်ပေါက်ခဲ့ကြပါတယ်။အဓိကတော့အီယာဝတီတိုင်းထဲမှာအခြေစိုက်ပြီးလုပ်ကြတာများပါတယ်။အဲ့ဒီကုမ္ပဏီတွေအနေနဲ့တောင်သူတွေကိုစိုက်ပျိုးစိတ်ကြီးတာရဲ့တက်မြင့်ဩဇာနဲ့ပိုသက်ဆေးတွေကိုအကျွေးရောင်းတာရဲ့စတဲ့လုပ်ငန်းနှစ်ခုကိုအဓိကလုပ်ခဲ့ကြပါတယ်။အဲ့ဒီကုမ္ပဏီတွေကိုအစိုးရကခွင့်ပြုပေးခဲ့တဲ့အတွန်းနှုန်းကတော့တစ်လကိုငွေ102ကျပ်တိုးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအထူးပြုကုမ္ပဏီအများစုကလုပ်ငန်းကနေအကျိုးမြတ်ရဖို့ထက်ဇန်တွေပဲတွေကိုပြည်ပတင်ပို့ခွင့်လိုင်စင်ရဖို့ကိုမျှော်မှန်းခဲ့ကြတာပါ။ဒီလိုနဲ့ပဲအခြေအနေမကောင်းတာနဲ့အားလုံးကပြန်ပြီးတက်ခေါက်သွားခဲ့ကြပါတယ်။အခုကြံပေးခြင်းတဲ့လုပ်ငန်းမျိုးကတော့တောင်သူတွေကိုအရင်းအနှီးထုတ်ကြီးပေးတာကနေအကျိုးမြတ်လဲရအောင်ရေရှည်လဲတည်တက်နိုင်အောင်တည်တောင်းကြဖို့ဖြစ်ပါတယ်။လုပ်ငန်းကနေတကယ်အကျိုးမြတ်ရရင်လုပ်ငန်းရှင်တွေအနေနဲ့လည်းတကယ်ရှုံးလို့ချင်းငွေပြန်မဆက်နိုင်တဲ့တောင်သူတွေရှိရင်လည်းပြဿနာအရင်မကြီးလောက်ပါဘူး။လုပ်ငန်းကရတဲ့အကျိုးမြတ်ပမာဏကဆုံးရှုံးမှုကိုပြန်ပြီးကာမိနိုင်မှာပါ။လက်တွေ့မြေပြင်အနေထားမှာတောင်သူတွေအနေနဲ့ပြင်ပကနေချင်းငွေယူရင်တစ်လကိုငွေ130ဒိုးလောက်တော့ပေးရပါတယ်။ဒါတောင်မှအခုနှစ်ထဲမှာငွေထုတ်ချေးတဲ့သူကအရင်ထက်နည်းလာတယ်လို့တောင်သူတွေကပြောနေပါတယ်။ဆိုတော့ကအထူးပြုကုမ္ပဏီတွေကိုအရင်ကခွင့်ပြုပေးခဲ့တဲ့နှစ်ချက်ဒိုးတက်လဲနည်းနည်းများမယ်။တောင်သူတွေအပြင်မှာပေးနေရတဲ့တစ်လ30ဒိုးတက်လဲတက်တာတဲ့နှုံနာတစ်ခုကိုတတ်မှတ်ပြီးလုတ်ခွင့်ပေးမယ်ဆိုရင်အလုပ်ဖြစ်စရာရှိပါတယ်။ဥပမာငွေ100ကိုတစ်လ4ချက်5ချက်အတိုးလောက်နဲ့သာတောင်သူတွေကိုအရင်းနှီးရအောင်လုပ်ပေးလိုက်ပါလုပ်ငန်းရှင်လည်းလုပ်တာကင်တာတယ်လို့တောင်သူတွေအတွက်လည်း30ဒိုးပေးရတာတဲ့အများကြီးတက်တာသွားမှာပါတလကိုငွေ104ချက်တွန်းနဲ့သာတောင်သူတွေကိုတရားဝင်ငွေချေးခွင့်ပေးမယ်ဆိုရင်ပြဿနာဖြစ်လို့ရှိရင်လည်းဖြည့်ရှင်းဖို့တတ်တတ်မှတ်မှတ်ဥပဒေရှိမယ်ဆိုရင် Tang du rigu, a yin ningui to chile longangu, lochine, longanshinui, a miagi, pola balime. Nigo jong, piojinaga, a suya nine, lea longangui man, wiji inni, a yan nani raga, piadanaji, di esurago, tishibi, pibalime. Tajang, kora yini toma benayin, we do by tare duri, we to chiela on, lanyang po be temajang, taiton layavare, si bai pumyumu, nyamau punan jabazi, jesu demare, jano onajava.